မြန်မာနိုင်ငံသတင်းမီဒီယာကောင်စီကနေရေးဆွဲထားတဲ့သတင်းမီဒီယာဥပဒေမူကြမ်းကိုပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကလွှတ်တော်ကိုပြန်ကြားရေးဝန်ကြီးဌာနအနေနဲ့ကိုစားပြုပြီးတော့တင်ပြမပေးနိုင်ဘူးလို့တရားဝင်ပြောဆိုလိုက်တဲ့အပေါ်သတင်းမီဒီယာကောင်စီအနေနဲ့လွှတ်တော်နှစ်ရက်ကလွှတ်တော်ကိုစလဲတွေကနေတဆင့်ဒီဥပဒေကြမ်းကိုတင်ပြတော့မှာဖြစ်ပါတယ်။ဒါ့အပြင်ဒီသတင်းမီဒီယာကောင်စီဆိုတာဟာနိုင်ငံတော်သမ္မတကတရားဝင်ဖွဲ့စည်းပေးထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ဒီလိုမျိုးအငင်းပွားစရာဆွေးနွေးစရာတွေဖြစ်နေတဲ့သတင်းမီဒီယာကိစ္စကိုတွေ့ဆုံပြောကြားဖို့လဲစီစဉ်ထားတယ်လို့သတင်းမီဒီယာကောင်စီပြောခွင့်ရတွေကပြောပါတယ်။သတင်းမီဒီယာကောင်စီကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်း VOA မြန်မာပိုင်းရဲ့ရန်ကုန်အခြေစိုက်သတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ပြည်ထောင်ဝင်ကြီးဦးအောင်ကြီးကသတင်းမီဒီယာကောင်စီကိုရေးဆွဲဖို့တရားဝင်ပြောခဲ့တဲ့ဒီသတင်းမီဒီယာဥပဒေကိုပြည်ထောင်ဝင်ကြီးဌာနကကိုစားပြုပြီးတော့ဒီဥပဒေကိုလွှတ်တော်နှစ်ရက်ကိုရောက်ရှိအောင်တင်ပေးဖို့မရှိဘူးလို့ပြည်ထောင်ဝင်ကြီးဦးရထွက်ကနေပြီးတော့မှသတင်းမီဒီယာကောင်စီကတာဝန်ရှိသူတွေနဲ့တွေ့ဆုံချိန်မှာပြောလိုက်တဲ့အတွက်သတင်းမီဒီယာကောင်စီကတာဝန်ရှိသူတွေကလွှတ်တော်ကိုယ်စားလှယ်တွေကတဆင့်ဒီဥပဒေမူကြမ်းကိုလွှတ်တော်ရဲ့ရောက်အောင်တင်ပြမယ်လို့ဒီကနေ့သတင်းမီဒီယာကောင်စီရဲ့ရုံးမှာပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသတင်းမီဒီယာကောင်စီရဲ့ပြောခွင့်ရှိသူဦးတီယာစောကပြောပါတယ်။
ညနေကျတော့မှသူကဒီအမျိုးသားဟိုဆိုကြည့်လို့လည်းမရှိတဲ့ဦးရဲ့မြင့်ကော်မတီပေါင်းပြီးတော့အဲမြန်မာပြောမှဆိုဆောင်းရင်းကောင်စီကိုကြောင်ပစ်ပြီးတော့လို့လုပ်ကြည့်တော့ခါဆောင်းရင်းကပြင်မမပြင်မလားပေါ့လို့လား။ပြင်မှုရေးရေးပြင်ပေးခဲ့ပြီးနောက်ဆုံး26နှစ်ပြင်တော့မှဆက်ပြေခိုင်းတာအခြေဆွဲလို့ယူဆရတယ်။တန်းရမပြင်မတင်သေးဘူးဆိုလို့ဦးရဲကပြောတာ။အဲ့တော့ကျွန်တော်နားလေတာကဒါတည်းကသက်ဆိုင်ဝန်ကြီးကတင်လဲရတယ်သူဒီမဟုတ်ဒီလိုသွတ်တော်အမတ်တော်ဦးကဒီလိုတော်စီလက်တော်နော်ဒီသွတ်တော်အမတ်တော်ဦးကလည်းသက်ဆိုင်တင်လဲရတယ်အဲ့မှာတခါလဲပြီးပြောခဲ့လိုက်တယ်ဒါပေမဲ့သူတို့ဘက်ကလည်းမလျှော့ဘူးနော်ဦးရဲတို့ကဘာပြောလဲဆိုရင်ကဲလို့ဒီဆောင်ရွက်တော်စီကနေပြီးတော့သွတ်တော်အမတ်တော်ဦးကတင်လဲဆိုလို့ရှိရင်သူကအဆုံးထိလိုက်ပြီးကောက်မှာမယ်တဲ့
ပြန်ကြားရေးကဒူးဝင်ကြီးနှစ်ဦးဖြစ်တဲ့ဦးရဲထွတ်နဲ့ဦးပိုက်ထွေးတို့ကသတင်းမီဒီယာကောင်စီကတာဝန်ရှိသူ၈ဦးနဲ့နေပြီးတော့မှတွေ့ဆုံချိန်မှာဦးရဲထွတ်ကဒီဥပဒေကိုလွှတ်တော်ကိုယ်စားလှယ်တွေကတင်မယ်ဆိုရင်ပြန်ကြားရေးကအဆုံးထိကန့်ကွက်သွားမယ်ဆိုပြီးတော့သူကပြောခဲ့တဲ့အကြောင်းဦးတီယာစောကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာအတိအပြုပြောပြပါတယ်။အခုလိုအငင်းပွားမှုတွေရှိနေတဲ့ဒီသတင်းမီဒီယာဥပဒေကြမ်းကိစ္စကိုတင်ပြဖို့နိုင်ငံတော်သမ္မတဦးသိန်းစင်နဲ့တွေ့ခွင့်ရဖို့ကိုလည်းတွေ့ခွင့်တောင်းခံပြီးဖြစ်တဲ့အကြောင်းသတင်းမီဒီယာကောင်စီရဲ့အတွင်းမူဦးကျော်မင်းစေကပြောပါတယ်
။စာဥထရာသမ္မတနဲ့တွေ့ဖို့နော်သမားရုံးကဝင်ကြောက်နဲ့စာပို့ခါတယ်သမားရုံးဝင်ကြောက်ကဘယ်သူပဲဖြစ်ဖြစ်ပေါ့အဲ့ဒါကျွန်တော်တို့ပထမစာပို့တာဝင်ကြီးနဲ့သမားနဲ့ပြုမြင်ရင်ပြည်တယ်သူတို့ဘာလုပ်နေလဲ press council ကဘာလုပ်နေလဲခြေနေတဲ့ပဲလို့ဆိုတာကိုသမားကြည့်အောင်သူရှင်းပြဖို့ပေါ့ဆိုသမားကလည်းလက်မထူထုတ်ပြန်မယ်
ပြည်ထောင်ဝင်ကြီးဌာနဘက်ကတော့ဒီဥပဒေကြမ်းပါအချက်တွေမှာနိုင်ငံတကာစံနှုန်းနဲ့ကိုက်ညီမှုမရှိတာကြောင့်ဖြုတ်ခိုင်းတာဖြစ်တယ်လို့သတင်းသမားတွေဘက်ကအခွင့်အရေးတောင်းဆိုတာတွေဒီဥပဒေမှာများလွန်းနေတဲ့အတွက်အဲ့ဒီအချက်တွေကိုမပါအသင့်ဘူးဆိုပြီးတော့ဖြုတ်ခိုင်းတဲ့အကြောင်းသတင်းမီဒီယာကောင်စီရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးဇော်သက်ထွေးကပြောပါတယ
်။နံပါတ်၁ကကျွန်တော်တို့ရေးဆွဲတဲ့ track ကမီဒီယာသမားတွေအတွက်လိုအပ်တာတွေကိုအခွင့်အရေးတောင်းဆိုလွန်းနေတယ်အမြင်ခုရှိမှာ။နောက်အမြင်တစ်ခုကတချို့ချက်တွေကနိုင်ငံတကာစံနှုန်းတွေနဲ့မညီဘူးဆိုတဲ့အဖြစ်ရှိပါတယ်။ဒါကျွန်တော်တို့ရဲ့ဥပဒေကြမ်းကိုတန်ဖိုးအဲ့လိုအတန်လေးပြီးတော့တန်ဖိုးချတာပါ
။အခုလိုအငင်းပွားစရာဖြစ်နေတဲ့ဥပဒေကြမ်းတွေကအချက်16ချက်ကိုသတင်းမီဒီယာကောင်စီကိုပြန်ကြားရေးဝန်ကြီးဌာနကပြန်ပြင်ဖို့ပြောပြီးတော့ဒီဥပဒေကိုလွတ်တော်ကိုတင်ပြဖို့ဆိုင်းငံ့ထားတဲ့အတွက်ပြန်ကြားရေးနဲ့သတင်းမီဒီယာကောင်စီတို့ကြားမှာအခြေအနေတွေတင်းမာလာခဲ့တာပါ။သတင်းမီဒီယာကောင်စီကဒီအချက်16ချက်ကိုပြန်မပြင်ပေးတာဟာမူလကပြန်ကြားရေးကတာဝန်ရှိသူတွေနဲ့ဒီဥပဒေကိုအချင်းချင်းဆွေးနွေးခဲ့တော့ကအချက်59ချက်နဲ့ဒီဥပဒေကြမ်းပါအခန်းတစ်ခန်းလုံးကိုဖြုတ်ပေးခဲ့ပြီးဖြစ်တဲ့အတွက်အခုခါမှာတော့ဒီအချက်16ချက်ကိုထပ်ပြင်ခိုင်းတာဟာပြန်ကြားရေးဘက်ကအချိန်ဆွဲတဲ့သဘောဖြစ်နေတယ်လို့လည်းသတင်းမီဒီယာကောင်စီကပြောဆိုပါတယ်။သတင်းမီဒီယာကောင်စီကတော့ဒီဥပဒေမူကြမ်းကိုသူတို့အနေနဲ့ထပ်ပြီးတော့ပြင်ဖို့အစီအစဉ်မရှိသလိုလွှတ်တော်ရဲ့ရောက်မှဒီဥပဒေကိုဥပဒေကြမ်းကော်မတီကပြင်ဆင်တော့ခံယူဖို့အသင့်ရှိတယ်လို့လည်းပြောပါတယ်။ပြန်ကြားရေးဒူးဝင်ကြီးတွေကတော့မြန်မာနိုင်ငံကသတင်းမီဒီယာတွေကိုအမေရိကန်နိုင်ငံလိုမျိုးသတင်းလွတ်လပ်ခွင့်မျိုးကိုတော့ဘယ်တော့မှပေးမှာမဟုတ်တဲ့အကြောင်းကိုလည်းသတင်းမီဒီယာကောင်စီကတာဝန်ရှိသူတွေနဲ့တွေ့ဆုံချိန်မှာပြောခဲ့တဲ့အကြောင်းဦးဇော်သက်ထွေးကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ကြားရေးဝန်ကြီးဌာနကိုဆက်သွယ်ဖို့စ조사ခဲ့ပေမဲ့လည်းပြန်ကြားရေးဒူးဝင်ကြီးဦးရထွန်းနဲ့ဆက်သွယ်မရခဲ့ပါဘူး။ပြန်ကြားရေးဝန်ကြီးဌာနကတော့လက်ရှိအချိန်မှာပြန်ကြားရေးဝန်ကြီးဌာနကိုကိုစားပြုပြီးတော့ပုံနေရေးနဲ့ထုတ်ဝေဥပဒေကြမ်းကိုလွှတ်တော်ထဲမှာတင်ပြထားပြီးဖြစ်တယ်လို့အများပြည်သူဝန်ဆောင်မှုသတင်းမီဒီယာဥပဒေကိုလည်းပြန်ကြားရေးကရေးဆွဲပြီးတော့လွှတ်တော်ကိုတင်ပြထားပါတယ်။နောက်ပိုင်းမှာတော့ရုပ်သံလွှင့်မီဒီယာဥပဒေမူကြမ်းနဲ့ electronic media ဥပဒေမူကြမ်းတွေကိုလည်းရေးဆွဲဖို့ရှိတယ်လို့ပြန်ကြားရေးဝန်ကြီးဦးအောင်ကြီးကပြောခဲ့ပူပါတယ်ခင်ဗျာ။